ထိုင်းနိုင်ငံမှာအသက်ရေးဖြတ်မှုနဲ့တရားစွဲခံထားတဲ့လူခွင့်ရေးလှုပ်ရှားသူ၃ဦးကိုဒီကနေ့တရက်သေးလွှတ်ပေးလိုက်ပါတယ်။ဒါပေမဲ့ဒါဟာအနှစ်သာရမရှိတဲ့အောင်ပွဲအဖြစ်သူတို့ကရှုမြင်ပြီးတော့ထိုင်းနိုင်ငံရဲ့တင်းကြပ်လွန်လာတဲ့ဒီအသက်ရေးဖြတ်မှုဆိုင်ရာဥပဒေကိုသူတို့ကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံသားအများပြားအလုပ်လုပ်ကြတဲ့တာမကဆက် จัดตั้งสยองกาอลุตมารีอปออลุเฉิงเนอลุขวนอตวินซีกันชูผ่องหมู่จองลุมุกุนยะปอมาหญ่วิเกราจองอังคานานีละไปเจปัฏฐานีกันกอนตนาปอนสลีพอนโดตองอูฮา2019เน2020คุณิตวินมาเตียซ้วยสู่คันเกยาราบาลอบุรีขยายอตวินตามกะสะกงมณีไปเน จัดตั้งสยองกาမြန်မာအလုပ်သမားတွေအပေါ်တတ်မှတ်ချိန်ထက်ရပ်ဖို့ခိုင်းနေပေမဲ့အချိန်ပိုကြီးမပေးတာအလုပ်သမားတွေရဲ့စာရွက်စာတမ်းအထောက်အထားတွေကိုကုမ္ပဏီကတင်းစဲထားတာတွေအကြားမြန်မာအလုပ်သမားဘက်ကကုမ္ပဏီကိုတရားစွဲထားပါတယ်။ထိုင်းနိုင်ငံက20ဒေါ်လာဘီလီယံချီပြီးတော့တိဘောက်ကိုတင်ပို့နေတဲ့စက်သားကုမ္ပဏီ จัดตั้งสยองတွေမှာမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကရွှေ့ပြောင်းအလုပ်သမားတွေအပေါ်အဓိကအားထားနေရပေမဲ့ဥပဒေနဲ့ညီညွတ်ချင်းရှိမရှိတင်းကျပ်စွာစောင့်ကြည့်တာမျိုးမရှိပါဘူးရှင်။